မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့နှစ်နှစ်တာကာလအတွင်းမှာဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဇက်တိုက်ပြုတ်လုနေတဲ့အတွက်မြမအရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကိုအရှိန်မြင့်ပြီးတော့လှုံ့ဆော်ကြဖို့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။စစ်အာဏာသိမ်းပြီးနှစ်နှစ်အကြာစစ်တပ်ကတနိုင်ငံလုံးအတိုင်းအတာနဲ့လူခွေချိုးဖောက်မှုကျူးလွန်နေတာတွေကိုရပ်တန့်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုလိုအပ်နေဆိုတဲ့ခေါင်းစဉ်နဲ့ဇန်နဝါရီလ30ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာလူပေါင်း 3,000 နီးပါးသေဆုံးခဲ့ရပြီး 1.5 တန်းသောပြည်သူတွေဟာနေရက်စွန့်ခွာပြီးထွက်ပြေးခဲ့ကြရသလိုဖမ်းဆီးထိန်းသိမ်းခံထားရတဲ့အကျဉ်းသား 13,000 ဟာလည်းလူမဆန်စွာပြုတ်မှုဆက်ဆံခံရတယ်လို့ဆိုပါတယ်ဒါအပြင်စစ်ကောင်စီကလူ၄ဦးကိုကွပ်မျက်တပ်ဖြတ်လိုက်ပြီးနောက်ထပ်အနည်းဆုံး100လောက်ဟာလည်းတေတံချမှတ်ခံထားရတယ်လို့ဆိုထားပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းအဲ့ဒီလိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေအပြင်ကလင်းငယ်ပေါင်း 8.8 တန်းဟာပြည်ညာတင်ကြားခွင့်ဆုံးရှုံးနေရတယ်လို့ Amnesty International အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်စစ်အုပ်ချုပ်မှုကိုဆန့်ကျင်တယ်လို့ယူဆခံရသူမှန်သမျှစစ်ကောင်စီကအကြမ်းဖက်နှိပ်ကွပ်နေတဲ့အတွက်နိုင်ငံတော်အကြောက်တရားလွှမ်းမိုးနေပြီးလေကြောင်းနဲ့ကုန်းကြောင်းနှစ်သွယ်ကနေအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာအပါအဝင်လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်မြန်မာစစ်တပ်ဟာတနိုင်ငံလုံးအတိုင်းအတာနဲ့အဲ့ဒီလိုလူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နေနိုင်တာဟာနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုအားနည်းနေတဲ့အတွက်ဖြစ်ပါတယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကဒီကနေ့ကြေညာချက်မှာထည့်သွင်းဖော်ပြပါတယ်ရှင်